ယူကရိန်းကိုရုရှားတိုက်ခိုက်မှုအတွင်းအစုလိုက်သေဆုံးစေတဲ့ drone တွေကိုဒီဇိုင်းဆွဲတာတိဆောက်တာနဲ့တင်ပို့ပေးတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့တရုတ်နဲ့ရုရှားကုမ္ပဏီကိုပြစ်မှတ်ထားပြီး American ဆွေကအရေးယူလိုက်ကြောင်းကြေညာပြနေမှာကြေညာပါတယ်။အရေးယူခံရတဲ့တရုတ်ကုမ္ပဏီကြီးနှစ်ခုက Siemens Limburg လေကြောင်းဆိုင်ရာ Engine Company Limited နဲ့ Red Plus စက်မှုလုပ်ငန်းကုမ္ပဏီ Limited တို့ဖြစ်ပါတယ်။ရုရှားရဲ့ TSK Vector ကုမ္ပဏီနဲ့အဲ့ဒီကုမ္ပဏီရဲ့ညှဉ်းချုပ်တို့အပေါ်မှာလည်းတန်ခတ်အရေးယူတာပါ။ဒီကုမ္ပဏီတွေဟာရုရှားရဲ့ Gripia တာဝတ်ဖြစ် Drone အမျိုးအစားတီထွင်ရမှာရောဒီ Drone တွေကိုတရုတ်နိုင်ငံမှာထုတ်လုပ်ပြီးရုရှားကိုတဲ့တင်ပို့မှုတွေမှာပါပါဝင်ပတ်သက်မှုရှိနေတယ်လို့အကြီးအကဲရရှိသူကပြောပါတယ်။ Gabriel drone ကိုတရုတ်ကရုရှားကာဝေးဌာနတွေနဲ့ပူးပေါင်းပြီးဒီဇိုင်းဆွဲပုံစံထုတ်ပြီးထုတ်လုပ်ခဲ့တာဖြစ်ပြီးဒီ drone တွေကိုယူကရိန်းစစ်ပွဲမှာအရေးပါတဲ့အခြေခံဆောက်ကူဖြည့်ဆည်းရမှာတုံးခဲ့တာကြောင့်လူစုလိုက်တည်ဆုံးခဲ့ရတာဖြစ်ကြောင်း American နိုင်ငံရဲ့ဌာနကြေညာချက်မှာဖော်ပြပါတယ်။ရုရှားရဲ့လက်နက်ထုတ်လုပ်ရမှာတုံးတဲ့နည်းပညာနဲ့အစိပ်ပိုင်းထုတ်လုပ်မှုအတွက်နောက်ထပ်ပါဝင်သူတွေကိုဆက်လက်စောင့်ကြည့်ပြီးအရေးယူမှာဖြစ်ကြောင်းလည်းပြောပါတယ်။